အားမလိုအပ်စီထိုင်မှုနဲ့တခြားဆွဆွဲချက်တွေနဲ့မလေးရှားစီအောင်ဆိုင်ပြည်ကုမ္ပဏီ FGV ရဲ့ထုတ်ကုန်ပစ္စည်းတွေအမေရိကန်နိုင်ငံနဲ့တင်သွင်းမှုပိတ်ပင်ခံရပြီးတဲ့နောက်မှာအဲ့ဒီကုမ္ပဏီကအမီးပြက်စီးရင်ကနေပြန်လည်ကင်းလွတ်ခွင့်ရရေးကြိုးပမ်းသွားမယ်လို့ပြောပါတယ်မလေးရှားကုမ္ပဏီ FGV ရဲ့ထုတ်ကုန်တွေကိုအမေရိကန်နိုင်ငံနဲ့တင်သွင်းခွင့်ပိတ်ပင်ကြောင်းကိုအမေရိကန်အကောက်ခွန်နဲ့နေဆက်ကောက်ွယ်ဌာန USCBP ကဗုဒ္ဓဟူးနေ့ကကြေညာခဲ့တာပါ။အဲ့ဒီကုမ္ပဏီရဲ့လုပ်ငန်းခွင်မှာအာမအလုပ်စီခိုင်းမှု၊လိမ်ပိုင်းဆိုင်ရာနဲ့ခန္ဓာကိုယ်ပိုင်းဆိုင်ရာအကျန်းဖက်မှုတွေရှိတာကိုတွေ့ရတာကြောင့်အခုလိုပိတ်ပင်တာလည်းဖြစ်ပါတယ်။မလေးရှားနိုင်ငံဟာကမ္ဘာမှာစားအုံးစီထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကပရာဟိတအဖွဲ့အစည်းတချို့က FGV ရဲ့အလုပ်ခွင့်အခြေအနေနဲ့ပတ်သက်ပြီးမြစ်တာရခိုင်ပန်ကြားလွှာတစ်ဆောင်ကိုထုတ်ပြန်ခဲ့ရကနေအလုံသမားတွေအပေါ်မတော်မလျော်လှုပ်ဆောင်မှုတွေပေါ်ထွက်လာတာဖြစ်ပါတယ်။အဲဒီပန်ကြားလွှာထွက်လာပြီးတဲ့နောက်မှာ AP သတင်းတောက်တွေကနိုင်ငံရှိနိုင်ငံကလာတဲ့လက်ရှိနဲ့အရင်အလုံသမား130ကျော်ကိုတွေ့ဆုံမေးမြန်းခဲ့ရကနေလောက်ခလစာမပေးတာကစလို့ကြုံပြုတ်ခံရတာနဲ့အတမပြည့်ချင်းမှုတွေအကြောင်းကိုသိခဲ့ရတာပါ။ AP သတင်းတောက်တွေသတင်းစုံစမ်းတာမှာစီယုံဆိုင်ခင်းတွေမှာအတင်းအတမအလုပ်ခိုင်းစီဖို့ရိုဟင်ဂျာမွတ်စလင်တွေကိုလူမှောင်ခိုကူးပို့ဆောင်ခဲ့တယ်ဆိုတာကိုလည်းတွေ့ခဲ့ရပါတယ်။ American အောက်ခွန်နဲ့နေဆက်ကာကွယ်ရေးဌာန USCBP ကထုတ်ပြန်ချက်မှာလည်းအသွားလာထိန်းချုပ်မှုလူအများနဲ့ခွဲခြားထားရှိမှုကိုယ်ကာယနဲ့လိမ်ပိုင်းဆိုင်ရာအကျန်းဖက်မှုချင်းချောက်ကြက်ကင်မှုအထောက်ထားစာချုပ်စာရင်းတွေကိုသိမ်းယူမှုလာစာမပေးဘဲထားမှုအပါအဝင်တခြားစိုးရွားတဲ့လုပ်ငန်းခွင်အခြေအနေတွေကိုဖော်ပြထားပါတယ်ရှင်